အလုသမားလက်မှတ်နဲ့ထိုင်းမှာတရားဝင်အလုပ်လုပ်နေကြတဲ့မြန်မာအပါအဝင်နိုင်ငံသားအလုသမားတွေကိုတကြံခွင့်ရ15ရက်ပေးဖို့ထိုင်းအစိုးရကစဉ်းစားနေပါတယ်။ဒါပေမဲ့လည်းပြန်ရောက်လာသူတွေအနေနဲ့ပြန်ဝင်လာသူတွေအနေနဲ့အလုသမားသက်သေကံကပ်ပြားကိုပြန်လျှောက်ရမယ်လို့မြန်မာအလုသမားရေးဌာနကကြေညာထားတဲ့အတွက်ကြောင့်မြန်မာအလုသမားတွေကတော့နေရာပြောင်းဖို့အတော်လေးကိုစဉ်းစားနေရပါပြီ။ရန်ကုန်ကပေးဖို့တဲ့သတင်းကိုအခြေခံပြီးကိုဝင်းခန့်မောင်ကပြောပြပေးပါမယ်ခင်ဗျာ
။ထိုင်းလုပ်ငန်းခွင်မှာအလုလုနေတယ်လို့နာမည်စင်း nameless တရားဝင်ထွက်ထားပြီးသူတွေကိုတကြံခွင့်15ရက်ပေးဖို့ထိုင်းဆိုရတာဝန်ရှိသူတွေဒီကနေ့စီဝေးဆုံးဖြတ်နေကြောင်းထိုင်းနယ်စပ်ရွှေပြောင်းလို့တမပညာပေးစင်တာကတာဝန်ခံဦးမိုးဝေက VOA ကိုပြောပါတယ်။အချိန်တည်းမှာပဲခွင့်နဲ့ပြန်လာသူတွေပြပပြန်ထွက်ရင် OWIC လို့ခေါ်တဲ့လုံသမားတက်တေကန်ကပ်ပြားကိုအသစ်ထပ်လျှောက်ရမယ်လို့မြန်မာလုံသမားရေးဌာနဘက်ကဒီအပိုင်းမှာကြေညာလိုက်တာကြောင့်မြန်မာလုံသမားတွေတကြံအားလက်ရဲ့နေရက်ပြန်မပြန်ဆုံးဖြတ်ရခန့်နေပါတယ်။ကောင်းဆုံးကတော့ထိုင်းဆိုရဖွဲ့ရဲ့အစည်းအဝေးဆုံးဖြတ်ချက်ကိုစောင့်ပြီးမှနေရက်ပြန်တင်တဲ့အကြောင်းလုံသမားရေးကူညီတဲ့သူတွေကတော့အကြံပြုပါတယ်။တကယ်လို့ OWIC ကပ်ကိုအချိန်မရောက်မြန်မာဘက်ကမထုတ်ပေးဘူးဆိုရင်ပြပပြန်ထွက်မရပဲအလုပ်ပြုတ်နိုင်တဲ့အခြေအနေလဲကြုံရနိုင်တယ်လို့ဦးမိုးဝေက VOA ကိုအခုလိုပြောပါတယ်
။ခွေရတော့ပေးဖို့သူတို့ကပြင်ဆင်လာပြီးသားဖြစ်တယ်။ဒါပေမဲ့ဘယ်လိုပုံစံနဲ့ပေးမယ်ဆိုတာကဟိုနိုင်ငံလူယူရေးဟိုစီးပွားရှိနေလေဆိုတော့ဝန်ကြီးများစီးဆက်ပြန်ချက်ဖြစ်လာပြီးသားဒီလိုလေဘယ်လိုမျိုးထွက်ပြီးထွက်မယ်ဘယ်လိုမျိုးပြီးပြောင်းဝင်မယ်ဆိုတော့ရှင်းရှင်းပြောမယ်ဆိုကျွန်တော်နဲ့ကြံပေးချင်တာပေါ့နော်။မြန်မာဖက်ကရောဒီထိုင်းဖက်ကရောကျညာကြီးကခရီးရမဖြစ်သေးဘူးဆိုရင်တော့မပြန်လာဘူးကောင်းတာ။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဟိုဖက်မြန်မာပြည်ရောက်ပြီးမှသူကအိုဒီအိုစီကထုတ်လို့မရဘူးဆိုပြီးပြဿနာရှိတယ်။သူကပေးဝယ်ဖို့ခက်သွားပြီလေ
။တကယ်လို့ခွင့်ပြန်တဲ့သူတွေကိုထိုင်းဘက်ကတစိမ့်တုံးရိုက်ပေးပြီးမြန်မာဘက်မှလည်း OWIC ကပ်ကိုထပ်မလျှောက်ရဘူးဆိုရင်မြန်မာလူထုမားတွေပြပကိုလွယ်တကူပြန်ထွက်နိုင်မှာဖြစ်ပါတယ်။ထိုင်းနိုင်ငံမှာရောက်နေကြတဲ့မြန်မာကမ္ဘောဒီးယားလာအိုစတဲ့အိန္ဒိယနိုင်ငံတွေကရွှေပြောင်းအလုပ်သမားတွေဧပြီလ1ရက်ကနေမေလ15ရက်ကြားတကြံကာလအတွင်းကိုယ်သက်ဆိုင်ရာနိုင်ငံတည်ကိုပြန်ကြတဲ့အခါထိုင်းနိုင်ငံကိုပြန်ဝင်ခွင့် visa တုံး re-entry permit ထုစရာမလိုတဲ့ကင်းလွတ်ခွင့်ပေးကောင်းပေးမယ်လို့လုံသမားဝန်ကြီးဌာနကပြီးခဲ့တဲ့မတ်လ17ရက်နေ့ကကြေညာခဲ့ပါတယ်။ဒါပေမဲ့ဒီကိစ္စကိုထိုင်းကက်ဘိနက်ကအတည်ပြုပြီးပြည်ထောင်ဌာနကတရားဝင်ကြေညာဖို့လိုအပ်နေပါသေးတယ်။ကိုရီးယားမှာလှုပ်လှုပ်နေကြတဲ့မြန်မာတွေလည်းဒီတော့အတွင်းမှာခွင့်ရရှိရကြအောင်တချို့က VOA ကိုပြောပါတယ်။ဒါပေမဲ့ကိုရီးယားကိုပြန်လာမယ်ဆိုရင်မြန်မာဘက်မှာ OWIC ကပ်ကိုပြန်ရှောက်အောင်မှာဖြစ်လို့အများစုကခွင့်ယူဖို့မဝင်ရဲဖြစ်နေကြတာပါ။မြန်မာဘက်ကပြန်ထုတ်မပေးဘူးဆိုရင်လစ်လက်သွားတဲ့အလုပ်သမားနေရာမှာတခြားအလုပ်သမားတဦးကိုအလုပ်ရှင်ကအစားထိုးလိုက်မှာဖြစ်ပါတယ်။ကိုရီးယားရောက်မြန်မာအလုပ်သမားတဦးကတော့ VOA ကိုခုလိုပြောပါတယ်။
ကျွန်တော်တို့မြန်မာနိုင်ငံရောက်ပြီးကြာမှာမလိုလားတဲ့ပြဿနာဖြစ်တဲ့ပုံစံမျိုးမှာကျွန်တော်တို့အခွင့်အရေးတွေဆုံးရှုံးသွားနိုင်တယ်အာမခံလို့မရဘူးပေါ့နော်ဒီ OWIC ကဆိုလို့ရှိရင်လည်းအဲ့ဒီမြန်မာနိုင်ငံဘက်ကဘယ်လိုတိုင်းတာနဲ့လုပ်ပြညာလဲဆိုတော့ကျွန်တော်ပုံမှန်လင်းမရှိတဲ့ကြောင့်လို့အချိန်တိုင်းတာဘယ်လောက်ကြာမှာလဲခံမလို့မရဘူးဖြစ်တဲ့အတွက်ကျွန်တော်တို့အတွက်နင်းနာဆုံးရှုံးမှုတွေဖြစ်နေတော့ဖြစ်နိုင်တယ်ဆက်ယုံအငွေသားတွေမှာဆိုလို့ရှိရင်ကျွန်တော်ကလူပိုးသွားမရှိဘူးဒီလူတယောက်မရှိလို့ကျန်တခြားလူမျိုးနဲ့လေပတ်ကြာဖြစ်တဲ့အတွက်အတိုင်းတာအကြာကြီးထိတော့ကျွန်တော်တို့စောင့်ပေးနိုင်တဲ့ဆက်ယုံတော်တော်များများရှားတယ်ပေါ့နော်အလုပ်တွေနည်းနည်းပါနေတယ်။အော်မင်းပြင်ညီလည်းပြန်ပါတချို့ချာလည်းပဲ။အော်မင်္ဂလာဆောင်ညီလို့တချို့လူချင်းဆက်ယုံနေရလည်းပဲ။အနားလည်းမှုတဘောနဲ့လေ။ခွင့်နေရတော့လူတိုင်းလိုလိုပဲအများစုဒီတိုင်းလွယ်လွယ်နဲ့ရတယ်ခင်ဗျ
။ထိုင်းဆိုရကမြန်မာလူထုမားတွေကိုခွင့်နဲ့ပြန်ဝင်ခွင့်ပေးမယ်မပေးဘူးဆိုတဲ့ကိစ္စတွေမသိရှိသေးကြောင်းဘန်ကောက်မြို့ကမြန်မာတန်အရာရှိက VOA ကိုဖုန်းနဲ့ဖြေကြားခဲ့ပါတယ်။ထိုင်းဆိုရဟာမြန်မာနဲ့နယ်စပ်ကအွန်လိုင်းငွေလုပ်ငန်းတွေကိုရှင်းလင်းကျင်တာကြောင့်အထောက်ထားမဲ့နိုင်ငံခြားသားတွေကိုဖမ်းဆီးတာနေရက်ပြန်ပို့တာတွေဇက်တိုက်လှုပ်နေတာပါ။ဒါပေမဲ့တစ်ဖက်မှာလည်းသူ့နိုင်ငံရဲ့လုံသားလိုအပ်ချက်ကိုထိန်းကြီးဖို့မြန်မာနိုင်ငံသားတွေကိုအလုပ်လုပ်ခွင့်ကတ်တွေထုတ်ပေးဖို့လည်းလုံပန်းနေတာဖြစ်ပါတယ်။ရွှေပြောင်းလူထုမားနဲ့သက်ဆိုင်တဲ့ဥပဒေမူကြမ်းတစ်ခုကိုထိုင်းစိုးရအဖွဲ့က2024စက်တင်ဘာ22မှာအတည်ပြုပေးခဲ့တာပါ။ဒီဥပဒေမူကြမ်းထဲမှာအထောက်ထားမဲ့ရွှေပြောင်းလူထုမားတွေကိုပန်းရောင်ကတ်အသစ်ထုတ်ပေးဖို့သက်တမ်းကုန်နေသူတွေကိုသက်တမ်းပြန်တိုးပေးဖို့နေဆက်မှာအလုပ်လာလုပ်တဲ့သူတွေကို3လနေထိုင်ခွင့်ကနေ6လအထိတိုးပေးဖို့စတဲ့အချက်တွေပါဝင်ပါတယ်။